Welcome to the Voice of America in Burmese.
Mingla ni ge ma tora shin ni tani da amo pan de ja ba yi la ka nya. Bio American Day 2015 March 9 ye sanin ni nyat ni ge season ni go American Bi Rong Su Washington DC myo ro ga ni. Myama san do chin chan ni 6 nai kwan ni 9 nai thi tai no meter 2925 ro ga ni dai yai thol lwin ni ba bi. ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတင်ဆက်သွားမှာပါဗျာ
ကျွန်မဆုမြတ်မှာပါရှင်အီရတ်နိုင်ငံအနောက်ပိုင်းအယ်ဘက်ဒတ်ဒီမြို့ကနေပြီးတော့ IS စစ်သွေးကြွတွေကိုအီရတ်တပ်တွေတိုက်ထုတ်နိုင်ခဲ့ပါတယ်ရုရှားနိုင်ငံမှာတော့အတိုက်ခံကောင်းဆောင် Boris Nemtsov အသက်ခံခဲ့ရတဲ့အမှုနဲ့ပတ်သက်လို့မသိငါသူနှစ်ယောက်ကိုဖမ်းဆီးထားပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာလေဗရန်မှာအပိတ်ဆို့ခံရတဲ့ចောင်းသားတွေရဲ့နောက်ဆုံးအခြေအနေဆက်သွယ်မေးမြန်းချက်တစ်ခုမှာတော့
နည်းနည်းလေးចောင်းနေလေအဲ့ဒါတော့ကျွန်တော်တို့ကခံဝင်ချက်ကိုထိုးပိုင်းနေတာကြားရောက်လို့ချေသူ့အိုက်မစ်ရမယ်လည်းရောက်တော့ဒီနေ့နဲ့
အပြည့်အစုံကိုသတင်းတွေပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုကချီးမြှင့်တဲ့2015ခုနှစ်နိုင်ငံတကာအမျိုးသမီးတတိရှင်စုကိုကချင်တိုင်းသူမတ်မေစပယ်ပြုလက်ခံရယူတဲ့အကြောင်းနဲ့ရှမ်းပြည်နယ်အတွင်းလူအခွင့်အရေးချိုးဖောက်မှုသတင်းစာရှင်းလင်းပွဲကိုလည်းကြားရပါမယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုအောင်တို့ကစီရင်ခန့်ပါမယ်ခင်ဗျာ။
အီရတ်နိုင်ငံအနောက်ပိုင်းအယ်ဘက်ဒတ်ဒီမြို့ကနေ IS စစ်သွေးကြွတွေကိုအီရတ်တပ်တွေကတိုက်ထုတ်နိုင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောကြားခဲ့ပါတယ်။အဲ့ဒီမြို့နားမှာစစ်အခြေစိုက်စခန်းတစ်ခုရှိပြီးတော့အဲ့ဒီမှာအီရတ်တပ်တွေကိုအမေရိကန်တပ်တွေကစစ်တင်တန်းလေ့ကျင့်တင် जा ပေးနေတာဖြစ်ပါတယ်။အန်ဘာဒေတာကအီရတ်တပ်တွေနဲ့တိုင်းရင်းသားမျိုးနွယ်စုတိုက်ခိုက်ရေးသမားတွေပေါင်းပြီးတော့စစ်သွေးကြွတွေသိမ်းပိုက်ထားတဲ့ရဲဌာနတစ်ခု Euphrates မြစ်ကိုဖျက်ပြီးတော့ဆောက်ထားတဲ့တရား၃ခုကိုပြန်လည်သိမ်းယူနိုင်ခဲ့ပြီးIS စစ်သွေးကြွတွေကိုမြို့ရဲကနေရှင်းလင်းတိုက်ထုတ်နိုင်ခဲ့တယ်လို့ပူးပေါင်းလုပ်ငန်းအဖွဲ့ကပြောကြားခဲ့တာပါ။အဲ့ဒီတံတားတွေကိုစစ်သွေးကြွတွေစက်တင်ဘာလတုန်းကသိမ်းယူခဲ့တာဖြစ်ပါတယ်။တချိန်တည်းမှာပဲအီရတ်မှာရှိတဲ့ရှီယာလက်နက်ကိုင်တွေကိုအီရန်ကထောက်ခံပြီးတော့လွှမ်းမိုးမှုယူနေတဲ့အပေါ်မှာစိုးရိမ်နေလို့အမေရိကန်ထိပ်တန်းစစ်တပ်အရာရှိကြီးကပြောကြားခဲ့ပါတယ်။ပူးပေါင်းတပ်ဖွဲ့များရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးမာတင်ဒမ်စီကဘာရင်းကနေပြီးတော့အီရတ်ကိုအသွာသတင်းတောက်တွေကိုလင်းရင်မြန်မာမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။
ရုရှားတိုက်ခိုက်ကောင်းဆောင် Boris Nemtsov အသက်ခံမှုနဲ့ပတ်သက်ပြီးတန်လျာရှိသူနှစ်ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ Russia Federal လုံခြုံရေးဌာနအကြီးအကဲ Alexander Bonikov ကနိုင်ငံပိုင်သတင်းဌာနကိုပြောကြားလိုက်ပါတယ်။မြောက်ဘက် Caucasus ဒေသက Anzor Bubashev နဲ့ Saad Dadayev တို့နှစ်ဦးကိုဖမ်းဆီးလိုက်တာဖြစ်ကြောင်း Bonikov ကပြောပေမဲ့တခြားအသေးစိတ်ကိုတော့ပြောမသွားပါဘူး။လွန်ခဲ့တဲ့တစ်ပတ်ကျော်က Nemtsov ကိုတနက်နေ့ပစ်ခဲ့သူဟာဒီနှစ်ဦးတည်းကဘသူဖြစ်တယ်ဆိုတာကတော့တခြားမသိရသေးပါဘူး။အခုလိုထိန်းသိမ်းမှုနဲ့ပတ်သက်ပြီးသမ္မတ Vladimir Putin ကိုတင်ပြထားပြီးဖြစ်တယ်လို့ Bonikov ကပြောပါတယ်။လွန်ခဲ့တဲ့ February 28ရက်နေ့တောက်ကြာနေ့နှောင်းပိုင်းက Kremlin နန်းတော်အနီး Moscow မြစ်ကိုဖျက်ဆောက်ထားတဲ့တရားတစ်ခုပေါ်မှာ Nemtsov ဟာအမျိုးသမီးတဦးနဲ့အတူလမ်းလျှောက်နေတော့တနက်သမားအ ਨੇ ဆုံးတဦးက Nemtsov ကိုလေ့ကျင့်ပစ်ခဲ့ပြီးဒီတန်ရာကြောင့် Nemtsov ကွယ်လွန်ခဲ့ပါတယ်။ Nemtsov ဟာစစ်ဆန့်ကျင်ရေးနဲ့ Putin ဆန့်ကျင်ရေးစီဝေးဘက်တစ်ခုကိုမော်စကိုမြို့တော်မှာဥဆောင်လုပ်ဖို့အဲ့ဒီသတင်းပတ်အကူမှာစီစဉ်ထားတာပါ။ဒါပေမဲ့သူအသက်ခံရတဲ့အတွက်အမတ်တရဂွန်ပြူအထိမ်းအမတ်အနေနဲ့လူတွေထောင်ထောင်ချီးပြီးမော်စကိုမှာစူဝေးခဲ့ပါတယ်။ Nemtsov ဟာရုရှားလူထုရဲ့အခွင့်အရေးအတွက်မနာမနေလှုံ့ဆော်စည်းရုံးသူဖြစ်တယ်လို့ American သမ္မတ Barack Obama ကပြောပါရယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအယ်လဘားမားပြည်နယ်ဆယ်မာမြို့မှာလွန်ခဲ့တဲ့အနှစ်90ရုံးကနိုင်ငံသားအခွင့်အရေးတောင်းဆိုပြီးတော့နှစ်မိုင်ချီတက်လမ်းလျှောက်ခဲ့ကြတဲ့နှစ်ပတ်လည်နေ့အခမ်းအနားတက်ရောက်ဖို့အတွက်သမ္မတဘရက်အိုဘားမားနဲ့သူ့ရဲ့မိသားစုဟာဆယ်မာမြို့ကိုဒီကနေ့သွားရောက်ပါတယ်။ဆယ်မာမြို့ကနေပြီးမန်ဂါမရီမြို့စီကိုချီတက်ဆန္ဒပြတဲ့အနှစ်90ပြည့်နဲ့1965ခုနှစ်မဲပေးပိုင်ခွင့်ဥပဒေကိုလက်မှတ်ရေးထိုးခဲ့တဲ့အနှစ်90ပြည့်အထိမ်းအမှတ်တွေကိုကျင်းပမှာဖြစ်ပါတယ်။1965ခုနှစ်မတ်လ9ရက်နေ့ကငင်းငင်းချမ်းချမ်းချီတက်ဆန္ဒပြခဲ့ကြတဲ့အယက်သားအခွင့်အရေးတောင်းဆိုသူလူအုပ်ကြီးရရဆက်ဆက်ရိုက်နှက်ဖြိုခွဲခံခဲ့ရတဲ့အက်ဒမန်ဘက်တက်စ်တရားနေရာမှာသမ္မတအိုဘားမားမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အဲဒီအဖြစ်အပျက်ကို Bloody Sunday သွေးစွန်းတော်သတင်းကနေလို့တင်စားခေါ်ဆိုကြပါတယ်။ဒီနှစ်ပတ်လည်အခမ်းအနားပြီးရင်တော့ဒီအမျိုးသားမဲပေးပိုင်ခွင့်ရှိရာပြတိုက်စီကိုလည်းသမ္မတအိုဘားမားတို့မိသားစုတွားပြီးတော့လေ့လာကြပါလိမ့်မယ်။လူမဲတွေမကြာခဏရိုက်နှက်ခံရလူမဲတွေကိုနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့တောင်းဆိုခဲ့ကြရတဲ့လွန်ခဲ့တဲ့အနှစ်90လုံးကဆိုရင်တော့ African American တယောက်နိုင်ငံရဲ့သမ္မတဖြစ်လာမယ်ဆိုတာဟာယုံကြည်စရာတော့မရှိဘူးလို့အဲဒီတုန်းကအခွင့်အရေးတောင်းဆိုလှုပ်ရှားခဲ့ကြသူတွေကပြောပါရရှင်
အမေရိကန် CIA ထောက်လှမ်းရေးအဖွဲ့ရဲ့ဆိုင်ဘာစွမ်းရည်ပူကောင်းလာစေဖို့နဲ့တချို့လုပ်ငန်းတွေမှာအားနည်းချက်တွေနှဲသွားစေဖို့ရည်ရွယ်ပြီးအဖွဲ့ကိုအကြီးအကျယ်ပြန်ဖွဲ့စည်းဖို့လှုံ့ဆော်နေပါတယ်။အဖွဲ့ရဲ့အစီအမံခံကွဲမှုစနစ်ကိုပြင်ပကျွမ်းကျင်သူတွေကလာပေါင်းများစွာလေ့လာသုံးသပ်ကြပြီးတဲ့နောက် CIA ညွှန်ကြားရေးမှူးဂျွန်ဘရန်နန်ကတောက်ကြနေမှာအဲ့လိုကြေညာတာပါ။တချို့လုပ်ငန်းတွေလှုံ့ဆော်မှုကိုပြောင်းလဲစေခဲ့တဲ့ဆိုင်ဘာနည်းပညာတိုးတက်မှုအပေါ်မှာအထူးအာရုံစိုက်လှုံ့ဆော်မဲ့ Digital Sense တီထွင်မှုညွှန်ကြားရေးမှုဆိုတဲ့ထိပ်တန်းအဆင့်ရာထူးအသစ်တစ်ခုကိုဖြစ်ဆွမယ်လို့ Mr. Brennan ကပြောပါတယ်။နောက်ထပ်ကြီးမားတဲ့အပြောင်းအလဲတစ်ခုကတော့လုပ်ငန်းလှုပ်ဆောင်နေတဲ့ဌာနတွေနဲ့ခွဲခြားစိတ်ဖြာလေ့လာသုံးသပ်တဲ့ဌာနတွေအကြားကာလရှာကြာရှည်ခွဲထားတာကို CIA ကအဆုံးသတ်လိုက်တာပါပဲ။ငကိုစနစ်ဟောင်းအရာဝန်ထမ်းအစုတစုကအချက်လက်တွေကိုရယူစုဆောင်ပြီးနောက်အစုတစုကလေ့လာသုံးသပ်ရတာဖြစ်ပါတယ်။အစီအစဉ်သစ်အရာအဲ့ဒီဌာနတွေကိုလုပ်ငန်းဌာနအသစ်၁၀ခုအဖြစ်ပေါင်းစပ်လိုက်မှာပါ။အဲ့ဒီဌာနတွေဟာသတ်မှတ်လုပ်ငန်းကိစ္စရပ်တစ်ခုစီဒါမှမဟုတ်ကဘာပေါ်ကသတ်မှတ်ပထဝီဒေသတစ်ခုစီကိုအာရုံစိုက်လှုပ်ဆောင်မှာဖြစ်ပါတယ်။လက်ရှိမှာကိုပဲအကြမ်းဖက်မှုတံမြန်တိုက်ဖျက်ရေးဌာနအပါအဝင်အဲ့လိုလုပ်ငန်းသတ်မှတ်ဌာနအများအပြားနဲ့လှုပ်ဆောင်နေပြီဖြစ်ပါတယ်ခင်ဗျာ။
ယူအေဗီကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကကြေညာပေးနေပါတယ်။မာလီနိုင်ငံဘဲမာကိုမြို့တော်ကစားသောက်ဆိုင်တစ်ခုအပေါ်ဒီကနေ့စနေနေ့မနေ့အစောပိုင်းမှာတနက်သမားတွေဝေရောက်ပစ်ခတ်ခဲ့တဲ့အတွက်9ယောက်ထက်မနည်းသေဆုံးပြီးတော့တော်တော်များများဒဏ်ရာရသွားတယ်လို့ရဲအားရှိတွေကပြောပါတယ်။မတင်ကားသူ2ယောက်ကိုဖမ်းဆီးထားပေမဲ့ဘသူဘဝရီဖြစ်တယ်ဆိုတာကိုထုတ်မပြောသေးပါဘူး။နိုင်ငံသားတွေအသွားများတဲ့ရက်ကွက်တစ်ခုကစားသောက်ဆိုင်တစ်ဆိုင်ကိုတနက်သမားတွေရဲ့ပစ်ခတ်မှုကြောင့်ဒီမာလီလူမျိုး2ယောက်ပြင်သစ်လူမျိုး1ယောက်နဲ့ဘယ်လ်ဂျီယမ်လူမျိုး1ယောက်တို့သေဆုံးသွားပါတယ်နောက်ထပ်သေဆုံးသူတယောက်ကဘာလူမျိုးလဲဆိုတာကတော့မသေးခွဲသေးပါဘူး။ပြင်သစ်ကိုလိုနီနိုင်ငံတစ်ခုဖြစ်ခဲ့တဲ့မာလီနိုင်ငံမှာဒီတိုက်ခိုက်မှုဟာဒီလူမဆန်တဲ့လုပ်ရပ်ဖြစ်တယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လွန်ကပြောကြားခဲ့ပြီးတော့ပြင်သစ်တန်ယုံနဲ့တခြားပြင်သစ်အဆောက်အဦတွေမှလုံခြုံရေးကိုတိုးမြှင့်လိုက်တယ်လို့ပြောကြားခဲ့ပါတယ်။ဘယ်လ်ဂျီယမ်နိုင်ငံသားရေးဝင်ကြီး DDA Reinders ကလည်းဒီကိစ္စတိုက်ခိုက်မှုအပေါ်မှာရှုံချခဲ့ပါတယ်တိုက်ခိုက်မှုတွေကိုဘယ်အဖွဲ့အစည်းကလုပ်တယ်လဲဆိုတာဝန်ခံပြောတာမျိုးတော့မရှိသေးပါဘူးမာလီနိုင်ငံမြောက်ပိုင်းမှာနိုင်ငံရေးအကြမ်းဖက်မှုတွေဖြစ်လေရှိပေမဲ့လည်းမြို့တော်ကတော့များသောအားဖြင့်ငြိမ်ငြိမ်ချမ်းချမ်းရှိပါတယ်မြောက်ပိုင်းကခွဲထွေရေးသဘုံတချို့နဲ့ဒီမာလီအစိုးရမကြခင်ကပဲပနမငြိမ်ငြိမ်ရေးသဘောတူညီချက်လက်မှတ်ထိုးခဲ့ပါတယ်ဒါပေမဲ့ဒီသဘောတူညီချက်ကိုလက်ခံဖို့အတွက်အချိန်ယူတိုင်မရမယ်လို့အဓိကညွှန်ပေါင်းသဘုံအဖွဲ့ကပြောကြားခဲ့ပါတယ်ရှင်
တောင်ဆူရန်သမရနဲ့အတိုက်ခံကောင်းဆောင်တို့ကိုကြားပြတ်ဆွေးရအဖွဲ့မှာပါဝင်ခွင့်မပြုဖို့နဲ့တောင်ဆူရန်ကိုအာဖရိကန်သမဂ္ဂလက်အောက်မှာထားဖို့ပြင်ပကိုပေါက်ကြားလာတဲ့အာဖရိကန်သမဂ္ဂအစိုးရခန်းစာမှာဖော်ပြထားပါတယ်။တောင်ဆူရန်က15လကြာပြည်ပခါရီချုပ်ငင်းရေးအတွက်အဒစ်အဘဘာမှာကျင်းပနေတဲ့ဆွေးနွေးပွဲငြိမ်းချမ်းရေးသဘောတူညီချက်တစုံတရာမရရှိပဲပြီးဆုံးသွားချိန်မှာရိုက်တာသတင်းဌာနကဒီအစိုးရခန်းစာကိုတောက်ကြနေမှာဖြန့်ချီလိုက်တာပါ။အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရမာရီယာဟက်ကတောင်ဆူဒန်အစိုးရဟာလူလူဆန္ဒကိုဖြည့်ဆည်းဖို့အထက်မှပြက်ကွက်ခဲ့တယ်လို့ဆိုပါရယ်နိုင်ငံတွင်းဖြစ်နေတဲ့ဒီပြည်ပခါတွေကြောင့်လူလူတွေအနေနဲ့ကြေကွဲဆုံးရှုံးမှုတွေကိုရင်ဆိုင်ရတယ်လို့ဒါဟာလူသားတွေပေါ်ကြောက်ရွံ့တဲ့ကပ်ဘေးတစ်ခုလည်းဖြစ်တယ်လို့ Half ကပြောပါရယ်လူတွေဖန်တီးတဲ့ဒီပြဿနာကိုဖြေရှင်းဖို့နိုင်ငံရေးဥဆောင်မှုအခမ်းအနားရဲ့အားနည်းချက်တွေအပေါ်လဲအမေရိကန်ကပြင်းပြထန်ထန်ဝေဖန်လိုက်ပြီးတောင်ဆူဒန်ကဒီအခြေအနေပေါ်ပြန်လည်သုံးသပ်မဲ့ကုလလွန်ကြိုရေးကောင်စီရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လည်းသိရဖို့အမေရိကန်ကစိတ်အားထက်သန်နေပါရယ်ခင်ဗျာ
American ပြည်ထောင်စုမှာအကြီးအကျယ်ဆုံး online ပေါ်ကအချက်လက်တွေခိုးယူမှုလို့ရှေ့နေတွေကပုံဖော်ပြောကြားခဲ့တဲ့အမှုမှာအမျိုးသားတယောက်ကအပြစ်ရှိကြောင်းဝန်ခံခဲ့ကြောင်းနဲ့ဂျန်နဲ့နှစ်ယောက်ကိုဆွဲချက်တင်လိုက်တဲ့အကြောင်းတရားရေးဌာနကတောက်ချာနေတော့ကကြေညာခဲ့ပါတယ်။ Vietnam နိုင်ငံသား Kien Hong Vu ကဒီအမှုအတွက်အပြစ်ရှိတယ်လို့ဝန်ခံခဲ့တာပါ။ဆွဲချက်တင်ခံရသူနောက်ထပ် Vietnam လူမျိုး Vinh Quoc Quen ကတော့ဒီလွတ်မြောက်နေဆဲဖြစ်ပါတယ်။David Manuel Santos da Silva ဆိုတဲ့ကနေဒါနိုင်ငံသားကတော့အဲ့ဒီ Vietnam 2ယောက် online ပေါ်ကနေခိုးယူထားတဲ့ငွေမဲတွေကိုငွေပြူဖြစ်အောင်ခွာချတဲ့နေရာမှာအကူအညီပေးမှုနဲ့ဆွဲချက်တင်ခံထားရပါတယ်။တရားစွဲခံထားရသူတွေဟာဒီ email လိပ်စာပေါင်း1 billion ကျော်ကိုခိုးယူပြီးတော့အဲ့ဒီ email လိပ်စာတွေတုံးကမလိုလားတဲ့ spam email တွေပို့ပြီးတော့ဒေါ်လာသန်းချီဝင်ငွေရှာခဲ့တယ်လို့ American တရားလိုရှေ့နေတွေကပြောပါတယ်။ဒီလိုမျိုး email လိပ်စာတန်ပေါင်းတန်းစီခိုးယူခဲ့တဲ့ကိစ္စကိုအမေရိကန်လွှတ်တော်မှာတော့မှကြားနာပွဲလုပ်ခဲ့ရပါတယ်။သူတို့၃ယောက်ဟာ2009ခုနှစ်ကနေ2012ခုနှစ်အတွင်းကနေဒါ၊နယ်သာလန်စ်နဲ့ဗီယက်နမ်နိုင်ငံတွေမှာလှုပ်ရှားခဲ့ကြပြီးတော့2012ခုနှစ်မှာ Netherlands ရဲ့တွေကဖူကိုဖမ်းမိခဲ့ပါတယ်။အခုလိုသူတို့ကိုတရားစွဲနိုင်တာကိုကြည်ချင်းအဖြစ် online ပေါ်ကအချက်လက်တွေကိုခိုးယူမမှန်မကန်လိမ်ညာနေမှုတွေကိုလူမသိသူမသိလုံးမလို့မရတော့ဘူးဆိုတာတက်တည်ပြနေတယ်လို့ American တာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲပြီးခဲ့တဲ့ဂျွန်လတုန်းက Pentagon စစ်ဌာနချုပ်ရဲ့ computer စနစ်ထဲကိုဝင်ရောက်တိုက်ခိုက်မှုနဲ့အသက်23နှစ်အရွယ်အမျိုးသားတယောက်ကိုဖမ်းဆီးခဲ့တယ်လို့ Britain ရဲတွေကတောက်ကြနေကပဲပြောကြားခဲ့ပါတယ်။ online ပေါ်ကနေကျူးလွန်တဲ့ပြစ်မှု cyber crime တွေနဲ့ပတ်သက်လို့ Britain နိုင်ငံတဝမ်းမှာစုစုပေါင်း56ယောက်ဖမ်းဆီးခံထားရပါတယ်ရှင်။
2013ခုနှစ်မှာအီဂျစ်သမ္မတမိုဟာမက်မော်စီယာရီကဖြုတ်ချခံပြီးအကြမ်းဖက်မှုတွေဖြစ်ပွားပြီးတဲ့နောက်အီဂျစ်အာဏာပိုင်တွေကပထမဆုံးအကြိမ်နဲ့တည်ထောင်စီရင်ခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်မမော့ဟက်ဆန်ရမန်ဒန်ကိုစနေနေ့မနက်မှာကြိုးပေးကွပ်မြစ်ခဲ့တာဖြစ်ပါရယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA International မြန်မာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့တင်ဆက်နေတဲ့ဒီပိုင်းနဲ့အထင်းမှာပဲနားဆင်နိုင်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်တွေကိုတောက်လျှောက်ဆူဆူလို့ပြောပြသွားမှာပါအရင်ဦးဆုံးအစိုးရဘက်ကပြင်ဆင်ဖို့သဘောတူထားပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေအမြန်ဆုံးအကောင့်ထည့်ဖို့ရေးတောင်းဆိုနေတဲ့ចောင်းသားတွေရဲ့ debate ကိုတော့ပဲခူးတိုင်းလေဗရန်မြို့နယ်မှာရဲတွေကအင်အားသုံးပိတ်ပင်ထားစေဖြစ်ပါတယ်ဒီကနေ့မှာတော့အကြမ်းဖက်ဖမ်းဆီးခံရတဲ့တပိတ်မောက်ចောင်းသား5ဦးတို့ပြန်လည်လွတ်မြောက်လာခဲ့ပါပြီဒါပေမဲ့လည်းចောင်းသားတွေရဲ့တပိတ်စစ်ចောင်းကိုတော့အာဏာပိုင်တို့ကရှေ့ဆက်မရအောင်ပိတ်ပင်ထားစေဖြစ်ပြီးဆေးဆက်ဆွေးနွေးမှုတွေလည်းမရှိသေးပါဘူးအခြေအနေအရရကိုမတ်သိမ့်တိုက်ရေးပြောပြပေးပါလားဗျာ
ဟုတ်ကဲ့ပါရှင်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအစိုးရဘက်ကသဘောတူထားချက်အပေါ်မှာအစိုးရဘက်ကလှုပ်ဆောင်အကောင့်ထဲပေါ်နေတာမယိုးသားဘူးလို့ចောင်းသားတွေကယူဆပြီးတော့မန္တလေးကနေရန်ကုန်ကိုဆက်လက်ပြီးတော့လမ်းလျှောက်ချီတက်ခဲ့ကြတာပါဒီចောင်းသားတွေရဲ့တပိတ်စစ်ចောင်းကိုတော့လေဗရန်မြို့မှာအာနာပိုင်တို့ကပိတ်ဆို့ခံထားရတာဟာဆိုရင်လည်းအခုဆိုရင်သတင်းတစ်ပတ်နီးပါးရှိလာပြီဖြစ်ပါတယ်ဒီကနေ့လေဗရန်တပိတ်စစ်ကြောင်းကိုတော့တောက်ချနေတော့ကအချမ်းဖက်ပြီးတော့ဖမ်းဆီးခံရတဲ့ចောင်းသား၅ဦးတို့လွတ်မြောက်လာပြီးတော့ပြန်ရောက်လာပြီလည်းဖြစ်ပါတယ်ဖမ်းဆီးခံခဲ့ရသူចောင်းသား2ဦးဖြစ်တဲ့ကိုရဲရင်ပိုင်မှုကဖမ်းဆီးခံရမှုအခြေအနေတွေကိုအခုလိုပြန်ပြီးတော့ပြောပြထားပါတယ
်နည်းနည်းလေးចောင်းနေနေရဆိုရင်အဲ့ဒါတော့ကျွန်တော်တို့ကခေါင်းရက်ကိုထိုးပိုင်းနေတာညာရောက်တော့ဟိုထိုးပိုင်းမရှိရမယ်လက်လက်ရောက်တော့ဒီမနက်ခေါင်းရက်ထိုးဖို့တိုက်နေတယ်ကျွန်တော်ကခေါင်းရက်နဲ့မထိုးဒီဖန်နီဗန်လို့ကျွန်တော်အထားတွေပြောလိုက်ဟုတ်ကျွန်တော်အထားတွေပြောလိုက်သူတို့ခေါင်းကြက်လည်းရောက်မလာတော့ဘူးလေဗန်ညိုနေခြင်းရဲ့ဟုတ်ဘယ်ကမှအဲ့ရတယ်ရှဲမင်း9ရောက်တော့စောင့်နေတယ်ကျွန်တော်9ရောက်ကျောင်းသား4ရောက်ကျောင်းသူ1ရောက်ဆို
ဟုတ်ကဲ့အဲ့တော့အကုန်လုံးဒီတခန်းထဲမှာပဲအိတ်ကြရလား
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကျွန်တော်လက်ရဲရဲစရဲကိုခေါ်လာတယ်အဲ့ဒါလက်ရဲရဲကနည်းနည်းလေးပါရတာမေးပြီးတော့သူတို့တော့အင်းလေးတော့တာဝီရဲစခန်းပါတာဝီရဲစခန်းဂျင်းကြီးရဲ့ဘုံမှာပါအဲ့ဒီမှာရဲစခန်းဂျင်းကြီးရဲ့ဘုံမှာပါတော့အဲ့ဒီနေရာလိုက်ကိုယ်လိုက်ရောက်တော့အဲ့ဒီတာဝီဟိုစပရန်ကိုပြန်ခေါ်သွားတယ်တာဝီကနေအဲ့ဒီဒါအဲ့ရတယ်
ဒီပဲခူးတိုင်းလေဗရန်မြို့မှာပိတ်ဆို့ခံထားရတဲ့ចောင်းသားတပိတ်ရဲ့နောက်ဆုံးအခြေအနေကိုတော့ចောင်းသားတပိတ်ခေါင်းဆောင်တူဖြစ်တဲ့မတ်ဖြူဖြူအောင်ကအခုလိုပြောပါတယ
်ဒီနေ့ဒီပိတ်ထားတာကတော့ပိတ်ထားခဲ့တဲ့အရင်ရက်တရားလိုပါပဲရှင်ကျွန်တော်တို့ကဒီပိတ်ဆို့တာမြတာတာတော့အရင်ရက်ကအင်အားတိုင်းပဲကျွန်တော်ပိတ်ဆို့ထားပါတယ်ဒီနေ့ကပေါ့နော်ဒီဖန်ကြီးထင်းထင်းခံထားရတဲ့ဒီတပိတ်စစ်ကြောင်းထဲကចောင်းသား5ဦးပေါ့နော်အဲចောင်းသား5ဦးကိုပြန်လွှတ်လိုက်တယ်ဟိုဒီဒီလိုစီတင်ရဲလှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့ပေါ့နော်ကျွန်တော်တို့ဒီဘိတ်စစ်ကြောင်းပိတ်ဆို့တာစီခံထားရတာကိုကန့်ကွက်တဲ့အနေနဲ့ spray campaign လုပ်တဲ့ဟိုကျွန်တော်တို့ဒီကုသဂျန်ဘူတူဂျိုဆောင်ကွန်ရက်ကရဲဘော်တူကာကာတိုက်ခံရပြီးတော့သုံးပါသွားတာကိုကျွန်တော်တို့ဒီမှာဝန်နေချင်းအထင်းမဲ့အခမ်းအနားလေးလည်းလုပ်ဖြစ်ပါရဲ့ရှင်ဒီဒီဘိတ်ပါလေတခြားတော့သူတကြကြီးမမာတော့ကျွန်တော်တို့မရှိသေးပါဘူးလောလောဆယ်တော့ပိတ်ဆို့ခံထားတဲ့အနေထားပါပဲရှင်
ရဲအင်အားအလုံးရင်သုံးပြီးတော့ចောင်းသားတွေကိုဒီလေဗရန်မျိုးကလမ်းမကြီးပေါ်မှာပိတ်ဆို့ထားတဲ့အာဏာပိုင်တို့ဘက်ကចောင်းသားတွေနဲ့ဆေးဆက်ညှိနှိုင်းတာမျိုးလည်းအခုချိန်ထိတော့မရှိသေးပါဘူးဒီအတွက်လည်းចောင်းသားတွေကတင်းမာမှုတွေရှိလာမှာကိုစိုးရိမ်နေကြပါတယ
်ဘလော့ဆယ်မှာတော့ညှိနှိုင်းတဲ့အပိုင်းမရှိပါဘူးဘလော့ဆယ်မှာတော့ဒီစက်ပိတ်ဆို့ထားတယ်ဆိုတဲ့အနေအထားပဲရှိရဲ့ဖြစ်သူတို့တကယ်ကျွန်တော်တို့ကိုအပြင်ကိုမထွက်သေးခြင်းဒီမှာပဲဆက်ပြီးတော့ပိတ်ထားမယ်ဆိုတဲ့ပုံစံပြနေရဲ့ကျွန်တော်တို့ကလည်း အဲ့ဒီအနေထားကိုတော့တိတ်လက်ခံလို့တော့မရဘူးရှင်။ဘာလို့ဆိုတော့ရက်ကြာလာနဲ့အမြတ်ပဲဒီကျောင်းသားတွေနဲ့ရေးရည်နဲ့ဈာမှာတော့မဟုတ်သေးရည်နဲ့မြို့ခံတွေဈာမှာပေါ့နော်ဒီလိုပိတ်ဆို့ထားတဲ့အတွက်မြို့ခံတွေကလည်းအတော်ကိုမတိမနှက်ဖြစ်နေကြတယ်ဒီအာဏာပိုင်တွေပေါ်မှာအဲ့တော့ပြဿနာတွေကတော့ရက်ကြာလာနဲ့အမြတ်ပြဿနာကတော့တစ်ခုမဟုတ်တစ်ခုကတော့ဖြစ်ပေါ်လာနိုင်ပါတယ်ကျွန်တော်တို့ကဒီလိုမျိုးရက်ကြာကြာနေရတာကျွန်တော်တို့ကျောင်းသားတွေရဲ့တက်မှိုက်တော့လည်းကျွန်တော်တို့ကျွန်မစိတ်ကူပါတယ်ကျွန်တော်တို့အနေနဲ့ကတော့ဒီကိစ္စကိုမြန်မြန်ဆွေးနွေးကြည့်တတ်ပြီးတော့ဒါဖြေရှင်းရင်အကောင်းဆုံးဖြေဖြစ်ပါလိမ့်မယ်လောလောဆယ်မှာတော့ကျွန်တော်တို့ဟိုဒီထိုင်တဲ့အနေနဲ့ပေါ့နော်ဒီတွေးစစ်ကြောင်းကိုကျွန်တော်တို့ကတော့ဒါဆက်ပြီးတော့တွေးစစ်ကြောင်းမှာထိုင်တဲ့အနေနဲ့ရှိတယ်
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်လွှတ်တော်နောက်ကျောင်းသားတွေနောက်ပညာရေးအကျိုးဆောင်အဖွဲ့ NNIA နဲ့အစိုးရတို့လေးဝင်ဆိုင်သဘောတူညီချက်ကိုအကောင့်ထည့်ဖော်ရမှာအစိုးရဘက်ကမယိုးသားဘူးလို့ယူဆပြီးတော့ကျောင်းသားတွေကခီးရှည်ချီတက်တပိတ်တိုက်ပွဲတွေကိုဆက်ပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်ဒီကျောင်းသားတပိတ်ကိုတော့မေလ3ရက်နေ့ကတည်းကပဲခူးတိုင်းလက်ဗရန်မြို့နယ်ကလမ်းမပေါ်မှာရဲတွေက80တိုးမရအောင်အင်အား3ပိတ်ထားတာကြောင့်နေပူမိုးရွာလမ်းမကြီးပေါ်မှာပဲကျောင်းသားတွေနေထိုင်နေကြရတာဖြစ်ပါတယ်။အစိုးရဘက်ကတော့ဆန္ဒပြပွဲတချို့ကိုအရက်သားတွေတုံအချမ်းဖက်ဖမ်းဆီးမှုတွေရှိနေတယ်လို့အစိုးရသတင်းစာတွေကနေလည်းဒီကျောင်းသားတွေတောင်းဆိုနေတဲ့မြက်ဒီပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့စိတ်ဝင်စားသူတွေအနေနဲ့စောင်းမားတွေရေးသားပေးဖို့ကြားဖို့ဖိတ်ခေါ်နေပြီးတော့သတင်းစာတွေကနေပြီးတော့လည်းဒီသတင်းနဲ့စာနယ်ဇင်းလုပ်ငန်းရဲ့မူဝါဒနဲ့ကိုက်ညီတာတွေကိုဖော်ပြပေးနေပါတယ်လွှတ်တော်ဘက်မှာတော့အမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းအပေါ်မှာကြားနာနေကြပါတယ်ရှင်
မနက်ငယ်ဒီမုန်ကစီအပြောင်းလဲရည်နဲ့အတူပဲအလုသမားလေသမားကျောင်းသားဆန္ဒပြမှုတွေဇက်တိုက်ဖြစ်ပေါ်လာသလိုလူညုံရေးအာဏာပိုင်တွေနဲ့ထိတိုက်တွေးမှုတွေလည်းမကြမကြာရှိလာပါတယ်ဆန္ဒပြမှုတွေဟာစစ်ဆင်ညှိနှိုင်းမှုနဲ့ပြီးဆုံးတာတဲ့အကြမ်းဖက်နှိမ်နင်းခံမှုတွေနဲ့အဆုံးသတ်တာအများစုဖြစ်နေပါတယ်ဒါကြောင့်မို့ဒီသတင်းပတ်ရဲ့စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာတော့ဆန္ဒပြမှုတွေကနေအကြမ်းဖက်မှုတွေဖြစ်မလာဖို့ဘယ်သူမှတာဝန်ရှိသလဲဆန္ဒပြလူလာချက်တွေအတွက်ဆွေးနွေးညှိနှိုင်းမှုတွေဘာကြောင့်မအောင်မမြင်ဖြစ်နေရလဲဒါတွေကိုသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကြိုတင်ဆက်သွယ်အကြောင်းကြားထားနိုင်ပါတယ်။ဒါရိုက်ပါဝင်မှုအခက်အခဲရှိလို့ရှိရင်အတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်လိုတဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ကြခင်ည9နာရီခွဲမှာဆွေးနွေးကြမယ်စနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့အမျိုးသမီးတတိစုအကြောင်းကိုတင်ပြပါမယ်မတ်လ9ရက်နေ့ကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာကျင်းပတဲ့2015နိုင်ငံတကာအမျိုးသမီးတတိစုပေးပွဲအခမ်းအနားမှာကချင်တိုင်းရင်းသူမတ်မေစပယ်ဘူးတက်ရောက်ပြီးစုကိုလက်ခံရယူခဲ့ပါတယ်သူနဲ့အတူနိုင်ငံတကာကအမျိုးသမီးစုရှင်10ဦးကိုလည်းအမေရိကန်အစိုးရကဂုဏ်ပြုချီးမြှင့်ခဲ့ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ကပြောပြမှာပ
ါ We honor May Sabe Pew as a woman of courage
ကချင်တိုင်းသူမတ်မေစပယ်ဘူးကို2015နိုင်ငံတကာအမျိုးသမီးတတိရှင်စုလက်ခံရယူဖို့အမေရိကန်လက်ထောက်နိုင်ငံသားဝင်ကြီး Higginbotham ကကြေညာသွားတာပါ
Women like May Sabe Pew are there making sure their nation doesn't turn back.
မမေစပယ်ဘူးဟာမြန်မာနိုင်ငံမှာငြိမ်းချမ်းရေးလူ့အခွင့်အရေးနဲ့ကြားမှဒန်းတူအခွင့်အရေးအတွက်ထူးထူးကျွန်းကျွန်းလှုပ်ရှားခဲ့တာကြောင့် American ပြည်ထောင်စုကဂုဏ်ပြုချီးမြှင့်လိုက်တာဖြစ်တယ်လို့ Higginbotham ကပြောသွားတာပါ
As the director of the Gender Equality Network in Burma, a coalition of more than 90 organizations
ကြားမှဒန်းတူညီမျှရေးကွန်ရက်ကချင်ငြိမ်းချမ်းရေးကွန်ရက်နဲ့ကချင်အမျိုးသမီးငြိမ်းချမ်းရေးကွန်ရက်တွေမှာဥဆောင်လှုပ်ရှားနေသူမမေစပယ်ဘူးဟာအမျိုးသမီးတွေနဲ့တိုင်းရင်းသားတွေအပေါ်ခွဲခြားဆက်ဆံရေးကိုပပျောက်အောင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးအတွက်အခြားလူထုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့အမေရိကန်လက်ထောက်နိုင်ငံသားဝန်ကြီးကပြောသွားတာပါမက်ရှလာရှိရနေ့မှာကြားရောက်မဲ့နိုင်ငံတကာအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်အစိုးရက2009ခုနှစ်ကစပြီးနိုင်ငံတကာကအမျိုးသမီးတတိရှင်10ဦးကိုနှစ်စဉ်ရွေးချယ်ပြီးဂုဏ်ပြုချီးမြှင့်နေတာဖြစ်ပါတယ်2012ခုနှစ်မှာရန်ကုန်နိုင်ငံရေးသိပ္ပံကျောင်းကိုတည်ထောင်သူတဦးဖြစ်တဲ့နိုင်ငံရေးအချင်းသူဟောင်းမက်စင်မအောင်ကပထမဆုံးအကြိမ်မြန်မာအမျိုးသမီးတဦးအနေနဲ့ဒီစုကိုချီးမြှင့်ခံခဲ့ရပါတယ်။2015အမျိုးသမီးတတိရှင်စုရွေးချယ်ခံရတာနဲ့ပတ်သက်လို့မက်မေစပယ်ဖြူကအခုလိုပြောပါတယ
်။ကျွန်တော်မြန်မာနိုင်ငံမှာပထမဦးဆုံးအမျိုးသမီးတွေပေါ်အကြမ်းဖက်မှုကနေတားဆီးကာကွယ်နိုင်တဲ့ဥပဒေလို့ပြောလို့ရမယ့်ဥပဒေမူကြမ်းတစ်ခုဖြစ်ပေါ်လာရေးအတွက်လဲတို့ရနေရောဒါကတော့အဖွဲ့အစည်းတွေနဲ့ရော
မျိုးသမီးအဖွဲ့တွေရပ်ပတ်လူမှုအဖွဲ့အစည်းတွေနဲ့အာတူတူကပူးပေါင်းပြီးတော့ဒီဥပဒေမူကြမ်းရေးဆွဲနိုင်ဖို့အတွက်ဟိုရှေ့တန်းကနေပေါ့နော်ပါဝင်လှုပ်ဆောင်မိမှုတွေကိုရောအတိမတ်ပြုတဲ့အနေနဲ့ရွေးချယ်တယ်လို့ကျွန်မအယူဆပါတယ်ပြီးတော့ကျွန်တော်တို့ဒီအစင်ဒေသမှာရှိတဲ့စစ်ပွဲတွေရပ်တန့်ဖို့အတွက်ကို campaign တွေအများကြီးပဲလှုပ်ဆောင်ခဲ့တာတွေပေါ့အဓိကကတော့ဒီ former session နဲ့တရားစွဲဆိုခံရတဲ့ကိစ္စတွေပေါ့နော်ပြီးတော့ဒီတရားစွဲဆိုခံရမှုကိုလည်းကျွန်တော်တို့အနေနဲ့တစ်မြစ်ကျော်ကြာတဲ့အထိပေါ့ဟိုတက်တန့်ခံပြီးတော့ရင်ဆိုင်ခဲ့ရတယ်ပြီးတော့ဒီဘလောက်ပဲအနေရဲ့အပြုမှုတွေချင်းချောက်မှုတွေရှိစေကမူဒါကိုဟိုမကြောက်မရွံ့ပေါ့နော်ရှေ့တန်းကရက်နိုင်နေရလို့သူတို့အနေနဲ့ယူဆတဲ့အတွက်ကြောင့်ရွေးချယ်ရခြင်းဖြစ်တယ်လို့ကျွန်မကတော့သိမိပါတယ်လို့
အခြား2015ဆုရှင်တွေဖြစ်တဲ့ကိုဆိုဗိုစီးရီးယားအာဖဂန်နစ္စတန်ဘင်္ဂလားဒေ့ရှ်ပါကစ္စတန်ဘိုလီးဗီးယားကီနီဘဟိုအာဖရိကသမရနိုင်ငံကအမျိုးသမီးတွေဟာဆိုရင်လေနေပယ်ပေါင်းစုံမှာအမျိုးသမီးခွင့်ရည်တွေအတွက်ထူးထူးကျွန်းကျွန်းနဲ့အနစ်နာခံဆောင်ရွက်ခဲ့ကြသူတွေဖြစ်ပါတယ်။အာဖဂန်နစ္စတန်အမျိုးသမီးဆိုရင်ပထမဆုံးအာဖဂန်လေယာဉ်မောင်းသူတအူးဖြစ်ပါတယ်။ကီနီအမျိုးသမီးဆုရှင်ဆိုရင်လေသူနာပြုဆရာမတအူးအနေနဲ့အီဘိုလာရောဂါသည်တွေကိုပြုစုကူတာပေးခဲ့သူတအူးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကအမျိုးသမီးဆုရှင်ဆိုရင်လေတဲ့တော့တအူးနေနဲ့အကြံဖက်သမားတွေရဲ့တိုက်ခိုက်ခံရတာကနေအသက်ဘေးကနေလွတ်မြောက်ခဲ့သူတအူးဖြစ်ပါတယ်။ဒီနှစ်စုပေးပွဲအခမ်းအနားကျင်းပမယ့်ရက်ဟာမတ်လ9ရက်နေ့ဖြစ်ပေမဲ့ဝါရှင်တန်ဒီစီမြို့တော်မှာနှင်းမုံတိုင်းကျနေတာကြောင့်မတ်လ6ရက်တောက်ကြနေ့ကိုရွှေ့ခဲ့ရပြီးနဂိုစီစဉ်ထားတဲ့ American သမ္မတကတော်မီရှယ်အိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတို့တက်ရောက်မဲ့အစီအစဉ်ကိုလည်းဖြတ်သိမ်းခဲ့ရပါတယ်ရှင်။
မအင်ဂျင်နိုင်စူးစီးတင်ပြခဲ့တာပါအမေရိကန်ပြည်တော်စုကကချင်တိုင်းရင်းသူတူကိုအခုလိုအမျိုးသမီးတတိရှင်စုချင်းမြင့်တဲ့တစ်ချိန်တည်းမှာပဲရှမ်းနဲ့ကချင်ဒေသကလူအခွင့်ရေးအခြေအနေတွေလည်းကြည့်ရအောင်ပါရှမ်းပြည်နယ်တွင်းမှာမြန်မာစစ်တပ်ရဲ့လူအခွင့်ရေးချိုးဖောက်မှုတံဒေသခံပြည်သူတွေခံနေရတာကိုရှမ်းပြည်နယ်အစိုးရကိုတိုင်ကြားခဲ့ပေမဲ့ထိရောက်တဲ့အရေးယူမှုမရှိတဲ့အတွက်နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ထံကိုအကြောင်းကြားစာပေးပို့ပြီးဖြေရှင်းပေးဖို့ရှမ်းပြည်နယ်ကချင်အမျိုးသားလုံးဆိုင်ရာကွန်ရက်နဲ့ရန်ကုန်ကချင်ညဉ့်ညဉ့်ရေးကွန်ရက်တို့ပူးပေါင်းတောင်းဆိုလိုက်ကြပါတယ်ကချင်စေတနာဝန်ထမ်းဆရာမလေးနှစ်ဦးအသက်ခံရတဲ့နေကစားလို့45ရက်တာကာလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်အနီးတစ်ဝိုက်ဖြစ်ပျက်ခဲ့တဲ့လူအခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လူအခွင့်ရေးလှုပ်ရှားသူတွေကရန်ကုန်မြို့မှာဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပခဲ့တာပါအပြည့်စုံကိုမဆုမွန်ကပြောပြပါမယ်
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်ပန်ဆန်းချူကုန်းမြို့နယ်ကောင်းခါရွာမှာကချင်နှစ်ချင်းခရိုင်အသင်းချုပ် KBC ကစေတနာဝန်ထမ်းဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့ကျောင်းဆရာမနှစ်ဦးကိုဖေဖော်ဝါရီလ19ရက်နေ့ညတကောင်ရံလောက်မှာအမည်မသိသူတွေကအာရမပြုကျင့်တက်ဖြတ်ခဲ့တဲ့ရက်ကနေစလို့45ရက်တာကာလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်အနီးတစ်ဝိုက်မှာဒေသခံပြည်သူတွေကြုံတွေ့နေရတဲ့လူခွေရေးချိုးဖောက်ခံရမှုတွေကိုလူခွေရေးလှုပ်ရှားသူတွေကမှတ်တမ်းယူစစ်တမ်းကောက်ခဲ့ကြတာဖြစ်ပါတယ်ဒီလိုမျိုးဒေသခံတွေလူခွေချိုးဖောက်ခံရပါတယ်ဆိုတော့ကိုရှမ်းပြည်နယ်အစိုးရအဖွဲ့ကိုအကြောင်းကြားခဲ့ပေမဲ့ထိရောက်တဲ့အရေးယူမှုမရှိတဲ့အတွက်နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်သိရှိစေဖို့ရှမ်းပြည်နယ်ကချင်အမျိုးသားလုံးဆိုင်ရာကွန်ရက်နဲ့ရန်ကုန်ကချင်ငြိမ်းချမ်းရေးကွန်ရက်တို့ကပူးပေါင်းပြီးတော့စာပေးပို့တောင်းဆိုလိုက်တယ်လို့ရှမ်းပြည်နယ်ကချင်အမျိုးသားလုံးဆိုင်ရာကွန်ရက်ကကိုအိုင်ဇက်အောင်က VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာသမ္မတဦ
းသိန်းစိန်နဲ့ကျွန်တော်အကောက်ကေးစီစီချုပ်မြောင်းနိုင်ကိုတီတူရဲလိုလာချက်အချက်သုံးချက်နဲ့တင်ပြထားတာရှိပါတယ်ခင်ဗျာ။ပထမဆုံးအချက်အနေနဲ့ဆိုတော့ကျွန်တော်တီတူရီနေတဲ့ကြီးရွာရက်ွက်မြို့တွေမှာစိုက်ပွဲမဖြစ်ပွားအောင်တကယ်လို့များမလွဲမချောင်တာဖြစ်ပွားခဲ့ရင်လည်းကျွန်တော်တီတူရီရဲ့အသက်အိုးအိမ်စီစီကိုကောက်ွယ်ပေးရအောင်ဆိုမှအဲ့ဒါအချက်တစ်ချက်ဖြစ်တယ်။နောက်ဒုတိယအချက်အနေနဲ့ကျတော့တီတူပြည်သားတွေကိုညှဉ်းပန်းနေဆက်မှုနောက်ပြီးအမျိုးသမီးအပေါ်အကြမ်းဖက်မှုတွေကိုကျွန်တော်မကြည့်လို့ဘူးပေါ့။နောက်ပြီးနံပါတ်3အချက်အနေနဲ့ကျတော့ပြည်သူတွေရဲ့ပြည်သူယူငင်သွားမှုနောက်ပြီးညှဉ်းပန်းနေဆက်မှုတွေကိုကျွန်တော်တရားဥပဒေအတိုင်းသုရနဲ့သမ္မတဦးသိန်းစင်နဲ့ပို့ချမှုကြီးမြေအောင်နိုင်ကိုကျွန်တော်ကအဲ့ဒီအချက်သုံးချက်နေနဲ့ကျွန်တော်ဒီသူတွေကိုလာတဲ့အချက်ကိုပြင်ပြတာဖြစ်ပါတယ်ခင်ဗျာ
ဒေသခံတွေကြုံတွေ့နေရတဲ့ဖန်စီတက်ဖြတ်ခံရမှုပစ္စည်းအတင်းအဓမ္မယူငင်မှုအနိုင်ကျင့်စော်ကားမှုအပါအဝင်လူခင်ရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့လဲရှမ်းပြည်နယ်ကချင်အမျိုးသားလုံးဆိုင်ရာကွန်ရက်တာဝန်ခံကရှင်းပြပါတယ
်ကျွန်တော်45ရက်အတွင်းပေါ့19ရက်တလ2015ရက်ကနေ3ရက်3လ2015အထိကျွန်တော်တို့ဒီ45ရက်အတွင်းမှာကျွန်တော်ဖြစ်ဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းကလူခင်ချိုးဖောက်ခံရမှုတွေကိုတင်ပြခြင်းဖြစ်ပါတယ်ဗျာလူခင်ရေးချိုးဖောက်မှု10မျိုးကိုကျွန်တော်တင်ပြပါတယ်အဲတခုကြတော့ကျွန်တော်တို့ဒီပြည်သူတွေရဲ့ပစ္စည်းယူငင်မှုအတမယူငင်မှုပေါ့နောက်တစ်ခုကြတော့ဗျာမတာဖန်ဆင်းမှုဗျာမတာပြစ်ခတ်မှုမသိမ်းမှု နောက်ပြီးဒီအမျိုးသမီးပေါ်လင်းပိုင်းဆိုင်ရာတန်ဖက်မှုနောက်ပြီးပေါ်တာစမှုအဲ့ဒါတွေကိုကျွန်တော်အဓိကထားပြီးပြောပြတာဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်နယ်တွင်မြန်မာစစ်တပ်ဘက်ကစစ်ကြောင်းချီရာလမ်းတလျှောက်နဲ့စစ်စခန်းချရာအနီးတစ်ဝိုက်ကကြေးရွာတွေနဲ့ဝင်းရောက်ဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့လဲကိုအိုင်ဇက်အောင်ကအခုလိုပြောပြပါတယ
်တမတော်စစ်ကြောင်းတွေချီတက်လာရင်ကျွန်တော်လက်နက်ကင်အုပ်စုတွေကပုံခဲတိုက်ခိုက်တယ်အဲ့ဒီအချိန်မှာတမတော်ကနေပြီးတော့အကားပေါ်ကနေဆင်းပြီးတော့ကြေးရွာမှာရှိရဲ့လူအိမ်နေအိမ်ခြေတွေနောက်ပြီးတော့ကလေးတွေရှိရဲ့နေရာတွေကိုလောကအမြောက်ကြီးနဲ့ပစ်တယ်နောက်ပြီးတော့တနက်ငယ်တွေနဲ့ပစ်တယ်ဟုတ်ကဲ့ကျွန်တော်မူစေခိုင်တင်မကောက်ဘူးဗျမြို့နယ်လေးမြို့နယ်လောက်ဖြစ်ပါတယ်အဲတခုကနမ်တူမြို့နယ်အဲနောက်ပြီးတော့တိန်နီမြို့နယ်နောက်ပြီးတော့ကုတ်ခိုင်မြို့နယ်နောက်ပြီးတော့အမူစေမြို့နယ်ပေါ့အဲဒီမြို့နယ်လေးခုမှတော့အဓိကဖြစ်ပေါ်တယ်ဆိုတော့ကျွန်တော်လောက်ခိုင်ဘက်မှာအမှတော်ကစစ်ကြောင်းချီတက်တဲ့အချိန်မှာအဲ့ဒီမှာဖြတ်သွားတဲ့စစ်ကြောင်းဖြတ်သွားတဲ့ရွာတွေမှာဖြစ်တတ်တာဖြစ်ပါတယ
်ရှမ်းပြည်နယ်တွင်လူခွေချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့ရှမ်းပြည်နယ်အစိုးရအဖွဲ့အပါဝင်ပြည်နယ်အစိုးရအဆင့်ဆင့်တာဝန်ရှိတဲ့သူတွေကိုတင်ပြအစီရင်ခံပေမဲ့လို့အကြောင်းပြန်ကြားမှုမရှိတဲ့အတွက်အခုလိုမျိုးနိုင်ငံတော်သမ္မတနဲ့ကာကွယ်ရေးဦးစီးချုပ်ထံအထိစာပေးပို့တင်ပြသလိုပြည်သူနဲ့သတင်းမီဒီယာတွေသိရှိနိုင်အောင်လည်းအစီရင်ခံတင်ပြရတာဖြစ်တယ်လို့ရှမ်းပြည်နယ်ကချင်အမျိုးသားလုံးဆိုင်ရာကွန်ရက်ကဆိုပါတယ်ဒီလိုမျိုးတိုင်းရင်းဒေသကလူခွေချိုးဖောက်ခံရမှုတွေကိုနိုင်ငံတော်အစိုးရအနေနဲ့အရေးတကြီးဂိုင်တွေဖြေရှင်းပေးဖို့လူခွေလှုပ်ရှားသူတွေကတောင်းဆိုနေသလိုပဲကချင်ဆီယာမနှူအာရမပြုခြင်းအသက်ခံရမှုအပါအဝင်ကချင်ပြည်နယ်တွင်ဖြစ်နေတဲ့လူခွေချိုးဖောက်မှုတွေကိုစုံစမ်းအရေးယူပေးရေးမြမအစိုးရကိုအမေရိကန်အစိုးရအနေနဲ့ဖိအားပေးဖို့ကချင် Alliance လို့ခေါ်တဲ့ကချင်မဟာမိတ်အဖွဲ့ကတောင်းဆိုခဲ့တဲ့အတွက်လည်းအမေရိကန်အစိုးရဘက်ကနေမြမအစိုးရကိုဒီလိုလူခွေချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့တရားမျှတမှုရှိရှိနဲ့ပွင့်လင်းမြင်သာစွာဆောင်ရွက်ပါလို့ဖိအားပေးတိုက်တွန်းနေချိန်လည်းဖြစ်ပါတယ်ကချင်ဆီယာမနှူးတက်ဖြတ်တဲ့အမှုကိုဖော်ထုတ်နိုင်မှုအတွက်လည်းပန်ဆိုင်ကျူကုတ်မြို့နယ်ခွဲကအုပ်ချုပ်ရေးမှုမြို့နယ်ရဲတပ်ဖွဲ့ပြည်သူ့စစ်အဖွဲ့တွေနဲ့မူဆယ်ကကချင်နှစ်ချင်းခရီးအသင်းတော်တို့ကတာဝန်ရှိသူတွေပူးပေါင်းစစ်ဆေးမှုတွေပြုလုပ်နေပေမဲ့လို့အခုချိန်ထိတော့တရားခဏ်ဖော်ထုတ်နိုင်ခြင်းမရှိသေးပါဘူးရှင်
။မဆုမွန်ဆက်သွယ်မေးမြန်းချက်ပါခင်ဗျာ။ဒီကနေ့ည9:00 နာရီမှာထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြပါမယ
်။ရုရှားနိုင်ငံမှာတိုက်ခိုက်ခံဆောင် Boris Nemtsov အသက်ခံရတဲ့အမှုနဲ့ပတ်သက်လို့မတင်ကားသူနှစ်ယောက်ကိုဖမ်းဆီးလိုက်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ကို EU ဥရောပသမဂ္ဂက2013ခုနှစ်ထဲကစလို့တင်နန်းပေးခဲ့ရတဲ့ရည်ရွယ်ချက်ကလူအခွင့်အရေးနဲ့ပတ်သက်လို့သိရှိကြဖို့ညှိနှိုင်းဆွေးနွေးအဖြစ်ရှာခြင်းဟာအရေးကြီးတယ်ဆိုတာအလေးထားသိစေခြင်းလို့တင်နန်းတွေပေးခဲ့ရတာဖြစ်တယ်လို့ EU ဥရောပသမဂ္ဂကပြောလိုက်ပါတယ်။ရန်ကုန်မြို့တော်ခမရှိမှာဆန္ဒပြကျောင်းသားတွေကိုရဲနဲ့လက်ပတ်နေဝဲအရဲသားတွေကရိုက်နှက်ဖြိုခွဲခဲ့ပြီးတဲ့နောက်ဒီပဋိပက္ခတွေအပေါ်မှာစိုးရိမ်နေလို့ရန်ကုန်မြို့က EU ကိုယ်စားလှယ်ရုံးကသူ့ရဲ့ Facebook စာမျက်နှာပေါ်မှာရေးသားပြောကြားခဲ့ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဥပဒေဘောင်တွေကနေငြင်းငြင်းချမ်းချမ်းဆန္ဒပြခွင့်တို့ဟာဒီမိုကရေစီရဲ့အဓိကအနှစ်သာရဖြစ်တယ်လို့အဲ့ဒီထုတ်ပြန်ချက်မှာရေးသားထားပါတယ်။လူအုပ်ကြီးကိုမထိန်းနိုင်တဲ့နောက်ဆုံးအခြေအနေရောက်မှသာမျှတတဲ့အင်အားသုံးသင့်တယ်ဆိုတာကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကိုတင်နန်းပေးစဉ်ကတင်ကြားပေးခဲ့တယ်ဆိုတာကိုလည်းအဲ့ဒီထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အခုနောက်ဆုံးဖြစ်ခဲ့တဲ့အခြေအနေကိုကြည့်ခြင်းအပြင်တင်နန်းတွေထပ်ပြီးပေးဖို့လိုအပ်နေတယ်ဆိုတာကိုလည်းထောက်ပြနေတယ်လို့ဆိုထားပါတယ်။ရဲတပ်ဖွဲ့နဲ့အတူလက်ပတ်နေဝတ်ထားတဲ့သူတွေကဆန္ဒပြသူတွေကိုနံပါတ်ထုတ်တွေနဲ့ရိုက်နှက်ဖမ်းဆီးခဲ့ပြီးတဲ့နောက်မှာရန်ကုန်မြို့က EU ကိုယ်စားလှယ်ရုံးရှိမှဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အဲဒါကြောင့် EU ကအခုလိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ EU ကဒီမြန်မာနိုင်ငံရဲတပ်ဖွဲ့ကိုသာတင်နန်းပေးခဲ့တာဖြစ်ပြီးတော့တခြားအဖွဲ့တွေကိုလေ့ကျင့်တင်ကြားပေးခြင်းမရှိဘူးဆိုတာကိုလည်း EU ရဲ့ဒီထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တခါပြီးခဲ့တဲ့တနေ့ကပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းခီးစဉ်အမှတ် MH370 နဲ့ပတ်သက်တဲ့ကနဦးစုံစမ်းတွေ့ရှိမှုအစီရင်ခံစာကိုမလေးရှားလေကြောင်းထိန်းသိမ်းရေးဌာနကအစိုးရတာဝန်ရှိသူတွေကိုပေးအပ်ခဲ့ပါတယ်
။ကျေးဇူးပါ။သတင်းချင်းချုပ်ကိုမတ်ဆုမြတ်မွန်ပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရင်မူကမတ်ဆုမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ်။ VOA American တန်ညနေပိုင်းမြန်မာပိုင်းအစီအစဉ်ကိုညနေ6:00 to 9:00အထိလိုင်းနိုမီတာ16.25တို့ကနေတင်ဆက်ခဲ့တာပါ။VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.